ချမ်းသာတဲ့နိုင်ငံတွေအနေနဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လွှင့်မှုကိုအမြန်လျှော့ချဖို့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကတနင်္လာနေ့မှာသတိပေးလိုက်ပါတယ်။ဥတုရသည့်ဖောက်ပြန်မှုဟာပောက်ကွဲတော်မဲ့ချိန်ကြိုင်ပုံလိုဖြစ်နေပြီလို့လည်းတင်စားပြောဆိုသွားပါတယ်။ရှန်သူဥတုပြောင်းလဲနေတာကိုကင်တွယ်ဖြေရှင်းဖို့အချိန်သိမကြန်တော့ဘူးဆိုတော့သိပ္ပံပညာရှင်တွေရဲ့တွေးရှိချက်ကိုထောက်ပြပြီးတော့အခုလိုပြောဆိုတာပါ။ပြီးခဲ့တဲ့ရာစုနှစ်ဘက်မှာအပူချိန်မြင့်တက်မှုနှုန်းဟာနှစ်ပေါင်း2000အတွင်းအမြင့်ဆုံးဖြစ်ပြီးတော့ကာဗွန်ဒိုင်အောက်ဆိုက်တိတ်တဲမှုနှုန်းကလည်းနှစ်တန်ပေါင်း2000အတွင်းမှာအမြင့်ဆုံးဖြစ်တယ်လို့လည်းပြောပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေအနေနဲ့2040ခုနှစ်မတိုင်မီကာဗွန်တန်ငွေထုတ်လုပ်မှုကို၃ညအထိလျှော့ချနိုင်အောင်ကြိုးပမ်းကြဖို့လည်းကတိပြုဖို့လည်းသူကတိုက်တွန်းပါတယ်။ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်လို့6ချိန်မြောက်ထုတ်ပြန်တဲ့ကုလအစီရင်ခံစာမှာတော့2021ကနေ2022ကြားယူပဗေဒသိပ္ပံတည်ရောက်မှုတွေနဲ့ဥတုရာသီပြောင်းလဲမှုရော့ပါရေးနဲ့ပတ်သက်ပြီးတော့ကျွမ်းကျင်သူအကဲဖြတ်၃ခုကိုတွေ့ရှိချက်ကိုအကျဉ်းချုပ်ဖော်ပြထားတာပါ။အဲ့ဒီမှာမူဝါဒဖော်ဆောင်သူတွေအစိုးရတွေကိုတန်ငွေထုတ်လုပ်မှုလျှော့ချရေးအတွက်ထက်တွင်စဉ်းစားဖွဲ့ရာတွေလည်းပါဝင်တာဖြစ်ပါတယ်။